ဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့မြန်မာနိုင်ငံရဲ့နျူကလ ియర్ ရည်မှန်းချက်များဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာ Arthritis International ဖွဲ့ကြီးရဲ့ညွှန်ကြားမှု Paul Donowitz ကဆွေးနွေးရမှာအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့နိုင်ငံခြားငွေ58ရာခိုင်နှုန်းဟာသဘာဝတန့်ငွေရောင်းချလို့ရရှိတာဖြစ်ပေမဲ့လည
်း Only 1% or less than 1% of natural gas sales ever reaches the Burmese state economy in Burma.
အဲ့ဒီသဘာဝတန့်ငွေရောင်းချလို့ရရှိတဲ့ငွေရဲ့တိရာခိုင်နှုန်းသို့မဟုတ်တရားရင်အောက်ပမာဏသာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပါတယ်လို့ပြောဆိုပါတယ်။ဒါဆိုရင်ကျန်တဲ့ငွေတွေဘယ်ကိုရောက်ကုန်မှာလဲ။ Mr. Paul Donowitz ကသူတို့စုံစမ်းလေ့လာတွေ့ရှိတဲ့အချက်ပေါ်မှာမူတည်ပြီးပြောကြရမှာအဲ့ဒီငွေတွေအားလုံးဟာစင်ကာပူဘန်နီမှာသွားပြီးလမ်းဆုံနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင
် A portion of this revenue actually ends up in two specific banks in Singapore in accounts
ဒါပေါ်တန်ငွေရောင်းချလို့ရရှိတဲ့ငွေရဲ့ဒီစီပိုင်းဟာစင်ကာပူဘဏ်တစ်ခုရှိစီးပွားရေးပိတ်ဆို့အရေးယူခြင်းမခံရသေးတဲ့ပုံကိုယ်တွေရဲ့ငွေစင်းထဲမှာရောက်ရှိသွားတယ်လို့ဆိုပါတယ်။အဲ့ဒီသူတွေကစစ်ဆိုးရတဲ့အလွန်နှိမ့်ဆက်သူတွေဖြစ်ပြီးအမေရိကန်ပြည်ထောင်စုကရော EU ကရောစောင့်ကြည့်ခြင်းခံရသူတွေရဲ့စည်းရင်းမှာမပါဝင်သေးဘူးလို့ဆိုပါတယ်။စင်ကာပူဆိုးရတဲ့စင်ကာပူဘဏ်တွေကတော့စစ်ဆိုးရရဲ့သဘာဝတန့်ငွေရောင်းချလို့ရရှိတဲ့ငွေတွေသူတို့လက်ခံထားပြီးတယ်ဆိုတဲ့အချက်ကမဟုတ်မှန်ကြောင်းညင်းဆိုပေမဲ့လည်း Arthritis International ဖွဲ့ကြီးကတော့သူတို့ရဲ့စုံစမ်းတွေ့ရှိမှုအပေါ်အခိုင်အမာရပ်တည်လျက်ရှိပါတယ်။မြန်မာကြမီမြန်မာစစ်ဆေးဟာနောက်ထပ်လည်းဝင်ငွေတွေအများကြီးရရှိအောင်မယ်လို့ဆိုပါတယ်မြန်မာစစ်ဆေးဟာတရုတ်ပြည်ကိုရခိုင်ကမ်းလွန်ပင်လယ်ပြင်ကသဘောတန့်ငွေတွေရောင်းချအောင်မှာပ
ါ That project slated to come online in 2013 is estimated to generate $29 billion over the 30-year life
2013ခုနှစ်ကြာရင်စတင်အကောင်အထည်ပေါ်မဲ့ရွှေစီမံကိန်းကနေစစ်ဆေးဟာနှစ်ပေါင်း30အတွင်းအမေရိကန်ဒေါ်လာ29ဘီလီယံတမမဟုတ်တန်ပေါင်း 29,000 ဝင်ငွေရရှိပါမယ်ဒါအပြင်မြန်မာနိုင်ငံကနေရေနံပိုင်လိုင်းဖြတ်သန်းကလည်းတစ်နှစ်ကိုအမေရိကန်ဒေါ်လာတန်150ရရှိပါမယ်လို့ပြောဆိုသွားတာပါ။ဒါကြောင့်မြန်မာနိုင်ငံကိုဖိအားပေးလိုတဲ့အပြည်ဆိုင်ရာမိသားစုနဲ့အဖွဲ့အစည်းတွေအတွက်2013ခုနှစ်မတိုင်ခင်အရင်စလိုလှုပ်ဆောင်ဖို့လိုအပ်ကြောင်းလဲ Arthritis International ဖွဲ့ကြီးရဲ့ညွှန်ကြားမှု Mr. Paul Donowitz ကပြောဆိုသွားပါတယ်။စစ်ဆေးရကိုစီးပွားရေးပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ရမှာစီးပွားရေးလုပ်ငန်းတွေပုံကိုတူးချင်းတွေကိုပြစ်မှတ်ထားခဲ့ပြီးမြဲလဲအခုထိသဘောအတန်းငွေကရရှိတဲ့ငွေကိုဘယ်သူမှပြစ်မှတ်မထားကြသေးဘူးလို့လည်းသူကပြောဆိုသွားပါတယ်။မြန်မာစစ်ဆေးရကနျူကလ ియర్ အနုမြူလက်နက်တွေထုတ်လုပ်မှာကိုစိုးရိမ်ပူပန်နေဆိုရင်သဘောဝတန့်ငွေရောင်းချလို့ရရှိထားတဲ့အဲ့ဒီငွေတွေကိုပြစ်မှတ်ထားအရေးယူဖို့လိုတယ်လို့လည်းသူကပြောဆိုပါတယ်။အဲ့ဒီဆွေးနွေးပွဲမှာပဲ IAEA ကအပြည်ပြည်ဆိုင်ရာအနုမြူစွမ်းအင်အေဂျင်စီရဲ့ညွှန်ကြားရေးမှူးဟောင်းတူးလည်းဖြစ်သူ Mr. Robert Kelly ကမြန်မာနိုင်ငံရဲ့နျူကလ ియర్ အနုမြူစီမံကိန်းနဲ့ပတ်သက်ပြီးသူစစ်ဆေးတွေ့ရှိရတဲ့အချက်တွေပေါ်မူတည်တင်ပြရမှာ
This is not a briefing to say there's going to be a bomb tomorrow. It's quite the opposite. But it's a program of intent.There's no question that they are intending to do this.
မြန်မာနိုင်ငံဟာနက်ဖြန်တပတ်ဆိုသလိုနျူကလ ియర్ ဘုံးထုတ်လုပ်နိုင်လိမ့်မယ်လို့ကျွန်တော်မဆိုလိုပါဘူး။သူတို့ဟာနျူကလ ియర్ အနုမြူလက်နက်ကိုထုတ်လုပ်လို့ရတဲ့ဆန္ဒရှိတယ်ဆိုတာကတော့အထူးမေးစရာမလိုပါဘူးလို့ပြောဆိုသွားပါတယ်။ Mr. Robert Kelly ကမြန်မာနိုင်ငံရဲ့နည်းပညာချွတ်တက်မှုကြောင့်အနုမြူလက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကအများကြီးအချိန်ယူရမှာဖြစ်ပေမဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးအရေးယူသင့်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။